ကင်းပြည်နယ်အတွင်းမှာ2010ပြည့်နှစ်ဆန်းမလောက်ကစပြီးတော့စစ်ဆိုးရတက်တွေကနေပြီးတော့ထိုးစစ်ဆင်တိုက်ခိုက်မှုတွေများလာတယ်လို့မြန်မာနယ်စပ်စစ်ရေးအခြေအနေလေ့လာသူတွေကဆိုပါတယ်။အဲ့ဒီလိုထိုးစစ်တွေဆင်ရမှာဒေသခံလူထုတွေအသက်ဆုံးရှုံးမှုတွေရှိတယ်လို့လူနေအိမ်တွေ၊စာသင်ကျောင်းတွေ၊ဆေးရုံစတာတွေလည်းဖျက်ဆီးခံရတယ်လို့ဒေသခံတွေကိုအကူအညီပေးနေတဲ့အဖွဲ့တွေကပြောပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင်သတင်းတောက်ကိုနိုင်ကိုအင်ကဆက်ပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။စစ်အစိုးရကိုလက်နက်ကန်တိုက်ခိုက်နေတဲ့KNU ခေါ်ကရင်မျိုးသားစည်းရုံးတွေလှုပ်ရှားနေတဲ့ကရင်ပြည်နယ်နေပြည်တော်တွေမှာအခုဆိုရင်စစ်တပ်တွေအနေနဲ့ထိုးစစ်တွေပုံပြီးလှုပ်လာတယ်လို့ဆိုပါတယ်စစ်ဆိုးရတပ်တွေထိုးစစ်ဆင်မှုပုံပြီးပြုလုပ်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့ KNU တပ်မှ6ကပြောရေးဆိုခွင့်ရှိသူဗိုလ်ကြီးစောသဲနေကနေ VOA ကိုအခုလိုပြောပြခဲ့ပါတယ
်တပ်မှ5ဘက်မှဆိုလို့ရှိရင်ဇန်နဝါရီလ6ရက်နေ့မှာတပ်မှ5ကဒွချူဂျိုနာဖတ်စခန်းမက်ကရိုဝိတ်ဆက်သွယ်ရေးအရေးကြီးတဲ့စခန်းတစ်ခုကိုစိမ့်ပိုက်ပြီးတဲ့နောက်မှာနာဖတ်နဲ့ DKB တပ်တွေဒီဒေသအပေါ်မှာယူဝါဒတွေအပေါ်ကိုရက်ဆက်လာတာတွေ့ရတယ် KNU ဘို့သတင်းထုတ်ပြန်ချက်အရဆိုလို့ရှိရင်2010မှာတပ်မဟာ1တပ်မဟာ2တပ်မဟာ3တပ်မဟာ5နယ်မြေအတွင်းထဲမှာတိုက်ပွဲတွေများလာတယ်လို့တွေ့ရတယ
်ဒီ2010နှစ်စံပိုင်းတွေမှာစစ်ဆိုးရွားကနေထိုးစစ်ဆင်ခဲ့တာကြောင့်ဒေသခံကြီးရွာသားများအနေနဲ့နေရကိုစွတ်ခွာတိမ်းရှောင်နေရတယ်လို့တော်ထဲမှာပုံအောင်နေရတဲ့ဖြစ်စဉ်ပေါ်ပြည်တွင်းထံနေစုခွာရသူများကော်မတီခေါင်းဆောင်သူဖြစ်တဲ့ဦးစောစတိကအခုလိုပြောပါတယ
်ဒီဇန်နဝါရီလ19ရက်နေ့ကနေစပြီးတော့ဒီအခါခါဆယ်လက်အောက်ခံတရင်နေရအစောက်ကြီးမြို့နယ်မှာရှိတဲ့အဲ့ဒီဆက်တဲဆိုတဲ့ရွာနဲ့စပြီးတော့သူအဲ့မှာဝင်ရောက်ပြီးတော့အဲ့မှာတိုက်ခိုက်တယ်တိုက်ခိုက်တဲ့ကောင်ကရွာသားတရရကိုပစ်တက်တယ်ပစ်တက်ပြီးတော့အဲ့ဒီမှာအင်ဂျီဆယ်လုံးကျော်ကိုအဲ့ဒါမိရှုပါတယ်နောက်ကျတော့19ရက်နေ့မှာတခါထပ်ပြီးတော့လူတရကိုပစ်တက်လိုက်တယ်သူတော့ဆိုးဆိုးတဲ့အဲ့ဒီရွာပြင်းထဲမှာဆိုအဲ့ဒီမှာလူနှစ်ယောက်တော့ဆေးဆုံးရတယ်အဲ့ဒီမှာပဲရွာသားတစ်ထောင်ကျော်လောက်ကအဲ့ဒီနေအိမ်ကိုနေရက်ကိုစုခွာကထုတ်ပြီးတော့တော်တော့ပုံနေရတယ်ဆိုရင်လားတော့ရနေမှာစပြီးတော့ပြန်ပြီးတော့အဲ့ဒီထိုးစစ်ကတခါပြန်ပြီးတော့အဲ့ဒီကြည်ရအုပ်စုပါပဲကုလားအကြည်ရအုပ်စုလည်းအဲ့ဒီခဲတဲ့ကြည်ရအုပ်စုမှာပြန်ပြီးတော့အဲ့ဒီမှာထိုးစစ်ကတခါထပ်ပြီးတော့ဖြစ်လာတယ်ဖြစ်လာပြီးတော့အဲ့ဒီထိုးစစ်ကလည်းအဲ့ဒီမှာကတော့ထိုးစစ်ကပုံပြီးတော့ကြီးလာတယ်တက်ကက်ဆယ်လောက်ကတည်းကတည်းကရင်းလေးငါးကြီးလောက်အဲ့ဒီမှာပါလာတယ်ပါလာပြီးတော့အဲ့ဒီမှာအိမ်အလုံးပေါင်းပါလို့မယ်ဆိုလို့ရှိတော့မိရှုလိုက်တာအိမ်ကြီးပေါင်း100တောင်းကျင်လောက်ကိုအဲ့မှာမိရှုပါတယ်နောက်အဲ့ဒီမှာစီးရုပ်အငယ်သားပေါ့ကအဲ့တလုံးလည်းမိရှို့ရတယ်။နောက်ကျောင်းကတော့အလုံးပေါင်း7လုံးကကျောင်းနေရတော့အဲ့ဒီမှာကျောင်းနေလို့မရတော့ဘဲနဲ့သူကကျောင်းနေပြေးလိုက်ပြီးတော့အလုံးကတော်တဲ့မှာပဲထွက်ပြီးတော့ပုံပြီးတော့တိမ်းရှောင်နေရတယ်။ဆိုတော့အဲ့ဒီသူတို့တိမ်းရှောင်နေရတဲ့လူတွေကလည်းအခက်အခဲနေနေကြတော့အစားအသောက်တွေသူတို့ကလည်းကိုယ်တလွယ်စားလောက်ပဲဆယ်သွားနိုင်တယ်။နောက်ပြီးတော့ဟိုတော်တဲ့မှာဖြစ်တယ်လို့ပဲဒီလိုအမိုးမရှိအကမရှိဖြစ်ပြီးတော့ဝက်ပြီးအောက်မှာပဲသူတို့အဲ့လိုပဲနေနေရတယ်လေ။
ထွန်းနီးတူဘကိုးတိုင်းတောင်ငူခရိုင်ထန်းတပင်မြို့နယ်အတွင်းမှာရှိတဲ့ခလရ261နဲ့ခမရ421တိုက်ရင်းတို့ဟာတိတ်ပုကျေးရွာနဲ့ရေတိုးကြီးကျေးရွာသားတွေကိုအသင်းဆင့်ခေါ်ပြီးတော့တပ်စခန်းတွေကိုကာယံခိုင်းတယ်လို့ရေတိုးကြီးကျေးရွာမှာရှိတဲ့ရွာသူရွာသားတွေကိုလည်းအုံပင်ချောင်းကျေးရွာထိစစ်တပ်ရိတ်ခါတွေတည်ဆောင်ပေးဖို့အသင်းစီခိုင်းခံနေရတယ်လို့ကရင်လူခွေးရေးစောက်ကြည့်သူများကပြောပါတယ်အဲ့ဒါလို့စစ်ဆိုးရနဲ့ KNU တို့ရဲ့လက်နက်ကင်ပဋိပက္ခအကြမ်းမှာကရင်ပြည်နယ်အတွင်းမှာရှိတဲ့ဒေသခံကျေးရွာသားတွေဟာနေရက်ကိုစွန့်ခွာနေရပြီးလူခွေးရေးတွေချုပ်ဖောက်ခံနေရစေလို့ပြည်တွင်းထံနေစွန့်ခွာရသူများကော်မတီခေါင်းဆောင်သူဖြစ်တဲ့ဦးစောစတိကပြောပါတယ်ခင်ဗျာ